နိုင်ငံပေါင်း90ထက်မနည်းမှာပြန့်နှံ့ဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုဟန်တာတိုက်ဖျက်ရေးဆွေးနွေးကြဖို့အတွက်ကိုတော့ G7 လို့ခေါ်တဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ9နိုင်ငံကဗန္ဒာရေးဝန်ကြီးတွေဒီကနေ့တွေ့ဆုံကြဖို့ရှိပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်ကသူ့နိုင်ငံမှာလိုအပ်နေတဲ့စေဝါအကူအညီတွေနဲ့ကိုရိုနာကူးစက်မှုတွေကြောင့်နေအိမ်တွေထဲမှာပဲနေနေကြရတာကြောင့်ထိခိုက်လာတဲ့အသေးစားစီးပွားရေးလုပ်ငန်းတွေကိုဝိုင်းဝန်းထောက်ပံ့ပေးကြဖို့အကူအညီတောင်းခံလိုက်ပြီးတဲ့နောက် G7 ဗန္ဒာရေးဝန်ကြီးတွေအခုလိုတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားတဲ့တရုတ်နိုင်ငံပြည်ရင်တောင်ကိုရီးယားနိုင်ငံဟာဒီရောဂါဒုတိယအများဆုံးကူးစက်ခံနေရတာဖြစ်ပါတယ်။ဒီကနေ့နောက်ဆုံးရရှိတဲ့စာရင်းအရကူးစက်ခံရတဲ့သူ9000နီးပါးရှိနေပါတယ်။ကမ္ဘာတစ်ပတ်ကူးစက်ခံရသူကတော့9000ကျော်နဲ့သေဆုံးသူ3100ကျော်ရှိနေပြီးအများစုကတရုတ်နိုင်ငံထဲမှာဖြစ်ပါတယ်။ကူးစက်ပြန့်ပွားမှုအဆိုးရွားဆုံးနိုင်ငံတွေကတခုဖြစ်တဲ့အီရန်နိုင်ငံကိုတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကျွမ်းကျင်ပညာရှင်တွေရောက်ရှိနေပြီးဒေသခံဆေးဘက်ဝန်ထမ်းတွေနဲ့အတူကူးစက်မှုတွေထိန်းချုပ်နိုင်အောင်ကူညီပေးနေပါတယ်။ Britain, ပြင်သစ်နဲ့ဂျာမနီနိုင်ငံတွေကလည်းအီရန်ကိုလိုအပ်တဲ့ထောက်ကူပစ္စည်းတွေပို့ပေးမယ့်အကြောင်းကိုကတိပြုထားကြပါတယ်။ကူးစက်မှုအများဆုံးရှိနေတဲ့တရုတ်နိုင်ငံမှာကူးစက်တဲ့နှုံချဆင်းလာပေမဲ့လို့ဒီကမ္ဘာတခြားနေရာတွေကိုပြန့်နှံ့ကူးစက်မှုတွေပိုးပြီးတော့များလာနေတာကြောင့်ဒီဗိုင်းရပ်စ်ပြန့်နှံ့မှုတွေကိုထိန်းချုပ်နိုင်အောင်ကမ္ဘာနိုင်ငံအားလုံးကဝန်ဝန်ကြိုးပမ်းကြရလိမ့်မယ်လို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကတိုက်တွန်းလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ရှိမရှိအလွယ်တကူစစ်ဆေးနေနိုင်ပါပြီ။ဒီလိုစစ်ဆေးနိုင်တဲ့စင်တာတွေကိုစိုးမျိုးတော်တဝန်းနဲ့တခြားမျိုးကြီးတွေမှာဖွင့်လှစ်ပေးထားပြီးတော့စစ်ဆေးလိုတဲ့သူတွေအနေနဲ့အဲ့ဒီစင်တာတွေကိုတွားပြီးကိုယ်ကားပေါ်ကနေပဲအောက်ကိုဆင်းစရာမလိုပဲ Virus ကိုကူးစက်ခံထားရတာရှိမရှိဆိုတာကိုစစ်ဆေးသိရှိနိုင်ပါရဲ့ရှင်။